Welcome to the Voice of America in Burmese.
mingla mne khima thora shin mya shin american bureau su washington dc myo ro boa american tan myama bai season ye 2022 khu ne october 17 yet ni tanin la ni mne khin season dwe go myama san do chain mne 6 nai kan ni 9 nai thi line do meter 25 40 50 tit tu kan ni dai yai thau lwin ni ba bi shin တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမခင်ပြောတတ်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးမှာပါကဘာကြီးပူနေမှုတိုက်ဖြတ်ရေးမူဝါဒတွေချလောင်းတွန်းအားပေးတဲ့အနေနဲ့ဘယ်လ်ဂျီယံနိုင်ငံဘရဆဲလ်စ်မှာလူပေါင်း1000ချီဆန္ဒပြချိန်တက်ခဲ့ကြပါတယ်ထိုင်ဝမ်နေနဲ့တရုတ်ပြည်မကြီးကိုဘယ်တော့မှဒူးထောက်မှာမဟုတ်ဘူးလို့ထိုင်ဝမ်သမ္မတကတင်းနှင်းလွင်နေမှာပြောပါတယ်ရိုညာဒုက္ခတဲ့စခန်းတွေမှာစစ်သွေးကြွနှိမ်နင်းရေးတွေကိုလှုပ်ဆောင်နေပြီးအခုချိန်ထိဖမ်းဆီးထားသူကအနည်းဆုံး16ဦးရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိနေထိုင
်ဟုတ်ကဲ့ပါရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေပြီးမှာတော့ထိုင်းဘက်မှာဖမ်းခံရတဲ့မြန်မာနိုင်ငံသား200လောက်ကိုမြန်မာဘက်ပြန်လည်လွှဲပြောင်းပေးတဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ရပါမယ်ဒီနောက်မှာတော့
ပေါင်းဒီနေတာပါတော့ပြန်ဝင်နေတဲ့သူမယုံဘူးသူပူရအပင်ကြီးပြီးတော့ဒီနေ့ကျွန်တော်တို့ရန်ကုန်မှာပြည်သက်မှန်လေးမှာဖြစ်တဲ့ဗိတ်တောင်းတူမှာတိုက်ကြည့်ပါလို့ကျွန်တော်တို့သူဘလို့
ဒေါက်တာတေးစာဆန်းနဲ့ဆွေးနွေးထားတဲ့မြမရေးရာဆွေးနွေးခန်းမှာရှင်မကြခင်မှာနားဆင်ကြရပါမယ်ဒီနောက်မှာတော့ကမ္ဘာသတင်းမီဒီယာတွေတဲကမြမဆန်ရသတင်းကောက်နှုတ်ချက်မြမပြည်ကပေးစာနဲ့သတင်းတွေတဲကတုတ္တအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးမှာပါအခုရေဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်
ဥရောပနိုင်ငံရေးသမားတွေအနေနဲ့ဖန်လုံရင်ဒန်းဝေရှော့ချာရေးအပါအဝင်ကမ္ဘာကြီးပူနွေးလာမှုအတွက်တည်တည်ချာချာမူဝါဒတွေချလောင်းတွန်းအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့ဥတုရာသီဆိုင်ရာညီလာခံမတိုင်ခင်ကြီးမားတဲ့ဆန္ဒပြပွဲကိုပြုလုပ်ခဲ့တာဖြစ်ပြီးဘယ်လ်ဂျီယံနိုင်ငံဘရဆဲလ်ကလမ်းမတွေပေါ်မှာလူပေါင်း2000ခွဲလောက်ချီတက်ဆန္ဒပြခဲ့ကြပါတယ်။အောက်တိုဘာ31ရက်ဂလတ်စကိုမှာကျင်းပမယ့်ကုလသမဂ္ဂဥတုရာသီဆိုင်ရာညီလာခံမတိုင်ခင်အထူးမဆုံးဆန္ဒပြပွဲတစ်ခုဖြစ်လာစေဖို့ရည်ရွယ်ပြီး Greenpeace, Oxfam, ကုန်သွယ်ရေးသမဂ္ဂတွေနဲ့တဘာဝဝင်းကျင်ဆိုင်ရာအပါအဝင် NGO အဖွဲ့ပေါင်း80လောက်ကပြုလုပ်တဲ့ဒီဆန္ဒပြပွဲမှာအသက်ရွယ်ကြီးရင်ဒူရီတာမကကလေးငယ်တွေနဲ့မိသားစုပါပါဝင်ဆင်နွှဲခဲ့ကြတာဖြစ်ပါတယ်အခု
It's really crucial that we all move now because I think everyone knows what the problem is but think of it the Belgian government အခုတင်ရသည်မှာခံစားကြရတဲ့တဘာဝဘေးဒဏ်တွေကိုအားလုံးမြင်တွေ့ခဲ့ရပြီဖြစ်တဲ့အတွက်
တက်တနာဟာဘာလဲဆိုတာကိုလူတိုင်းသိနေပြီလို့ထင်ပါတယ်ဒါကြောင့်ဒီကိစ္စကိုအားလုံးပါဝင်လှုပ်ဆောင်မှုတကယ့်ကိုအရေးကြီးနေပြီလို့ဆန္ဒပြသူတူကပြောသွားတာပါရာသီဥတုပြောင်းလဲမှုအတွက်အရေးယူဆောင်ရွက်ဖို့အင်္ဂလိပ်ပြင်သစ်နဲ့ Dutch ဘာသာတွေနဲ့ရေးသားထားတဲ့စာတမ်းတွေကိုကန်ဆောင်ပြီးကြွေးကြော်ခဲ့ကြတယ်လို့မျိုးတုံးပြောက်ွယ်လူနေပါရှားပါတဲ့ငားရီကြားရီဝင်ရုံးစဉ်ဝဲဝံပုံတွေပါယူဆောင်ပြီးဆန္ဒပြလာကြတာဖြစ်ပါတယ
်ဤရန်နိုင်ငံတလွှားမှာကျင်းပနေတဲ့ပါလီမန်ရွေးကောက်ပွဲတွေတနင်္ဂနွေနေ့ကပြီးဆုံးသွားခဲ့ပြီးဆယ်စုနှစ်ပေါင်းများစွာကြုံခဲ့ရတဲ့ပြည်သူ့ဘက်ကတွေရွေးချော်တဲ့စီမံခန့်ခွဲမှုတွေကိုပြန်လည်တည်မှတ်နိုင်လိမ့်မယ်လို့မဲဆန္ဒရှင်တွေမျှော်လင့်နေကြတာပါရွေးကောက်ပွဲကို2022ခုနှစ်တည်းလို့ပို့ရက်သတ်မှတ်ထားပေမဲ့2019ခုနှစ်နှစ်ကုန်ပိုင်းတုန်းကဘက်ဂရက်နဲ့တောင်ပိုင်းပြည်နယ်တွေမှာလူထုအုံကြွမှုပေါ်ပေါက်ခဲ့တဲ့အခြေအနေကိုထည့်သွင်းစဉ်းစားပြီးအခုလို2021ခုနှစ်မကွန်ခင်မှာကျင်းပဖြစ်သွားတာပါရွေးကောက်ပွဲမှာလူညုံရင်းအား2သိန်းခွဲကျော်ဖြန့်ချလာပြီးအကာအကွယ်ပေးခဲ့ပါတယ်ဒါအပြင်ဆယ်စုနှစ်တွေအတွင်းကာဖျူးမိတ်ထုတ်เสียမလို့ပဲရွေးကောက်ပွဲကျင်းပနိုင်ခဲ့တာကလည်းပထမအဦးဆုံးအကြိမ်ဖြစ်ပါတယ်ဒါကအီရတ်မှာမကြာသေးခင်နှစ်တွေကစလို့လုံညုံရေးတိုးတက်လာတဲ့သဘောလို့မြင်ကြပါတယ်ဒီရွေးကောက်ပွဲဟာ2003ခုနှစ်အမေရိကန်ဦးဆောင်တဲ့တပ်တွေအီရတ်ကိုဝင်ရောက်တိုက်ခိုက်ပြီးအာနာရှင်ဆရန်ဟူစိန်ကိုဖျောက်ချခဲ့ပြီးနောက်6ကြိမ်မြောက်ကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်ရွေးကောက်ပွဲရလာကတော့နောက်နှစ်ရက်အကြာမှာထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်နေကြပါတယ
်အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဘက်ခြမ်းမှာစစ်သွေးကြော်တွေလို့တန်မြတ်ရှိသူတွေရဲ့တိုက်ခိုက်မှုတွေနဲ့ပြမထားပြီးတက်ဖြတ်မှုတွေဇက်တိုက်ကျုံနေရတဲ့နောက်မှာအိန္ဒိယရဲတွေရဲ့ဝင်ရောက်စီးနှင်းမှုတွေနဲ့ပတ်သက်ပြီးတော့လူပေါင်းအနည်းဆုံး900လောက်ကိုဖမ်းဆီးထားတယ်လို့ဒေသအာဏာပိုင်တွေကတင်းငွေတွေနဲ့မှပြောပါလေဒီသတင်းပတ်ထဲမှာဒေသမျိုးရောစရီနဂါမှာဟိန္ဒူ3ဦးနဲ့ဆစ်ခ်2ဦးတနက်နဲ့ပြစ်ခတ်တက်ဖြတ်တာခံရတဲ့နောက်မှာဒီကျန်းဖက်တက်ဖြတ်မှုတွေကိုအိန္ဒိယပိုင်ကက်ရှမီးယားက နိုင်ငံရေးသမားတွေကိုလူလားသူကိုဆန့်ကျင်သူတွေကပါကြေကြေပြန့်ပြန့်ရှုတ်ချလာကြတာဖြစ်ပါတယ်ဒေတာရဲတွေကတော့ဒီတပ်ဖြတ်မှုတွေဟာကက်ရှမီးယားမှာအိန္ဒိယအုပ်ချုပ်မှုကိုဆန့်ကျင်တဲ့စစ်တွေးကြွတွေရဲ့လက်ချက်လို့ဆွဆွဲပါတယ်ဒီစစ်တွေးကြွတွေဟာပါကစ္စတန်အခြေစိုက်လက်ရှာအီတိဘာအဖွဲ့ရဲ့ကက်ရှမီးယားဒေတာရင်းလှုပ်ရှားတဲ့ တီယာရက်လို့ခေါ်တဲ့ခုခံရေးတပ်ဦးလက်နက်ကင်ဖွဲ့ကဖြစ်ပြီးသူတို့ဟာပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလူခွန်ယောက်ကိုတနက်နေ့ပြစ်ခတ်တပ်ဖြတ်တယ်လို့ရဲကပြောပါတယ်ဒီနေ့ထဲမှာအခုလိုတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့တဲ့အတွက်ခုချိန်ထိ
ထိုင်ဝမ်အနေနဲ့တရုတ်ပြည်မှာကြီးကိုဒူးထောက်မှာမဟုတ်သလိုထိုင်ဝမ်ဒီမိုကရေစီအတွက်လည်းကာကွယ်သွားမှာဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ဝမ်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းတရုတ်စစ်လေရင်နေထိုင်ဝမ်လေကြောင်းကာကွယ်ရေးဇုန်ထဲကိုကျူးကျော်ဝင်ရောက်ပြန်တန်းခဲ့ပြီးနောက်အခုလိုပြောဆိုလိုက်တာပါလူဦးရေ 23%ပိုင်းတခုသာဖြစ်ပြီးဒီနေ့မှာထိုင်ဝမ်ကိုပြန်လည်သိမ်းပိုက်မှာဖြစ်သလိုလိုအပ်ရင်အင်အားသုံးသိမ်းပိုက်သွားမယ်လို့ပြောပါတယ်ကျမတို့ထိုင်ဝမ်ကအောင်မြင်မှုရလေလေတရုတ်နိုင်ငံရဲ့ဖိအားကိုပိုပြီးရင်ဆိုင်ရလေလေပါပဲလို့သမ္မတဆိုင်ဝမ်ကထိုင်ဝမ်အမျိုးသားနေအခမ်းအနားမှာပြောကြားခဲ့ပါတယ်
တရုတ်နဲ့ဆက်ဆံရေးပြည်လည်အောင်လုပ်နေခြင်းကတရုတ်ကိုထိုင်ဝမ်ကဒူးထောက်မယ်ဆိုတဲ့အတိပ္ပယ်မျိုးပင်သက်ရောက်ဘူးလို့လဲသမ္မတဆိုင်ကထပ်လောင်းပြောကြပါတယ်။ဗီဒီယိုရီအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ8:00အထိ၊ညနေ8:00တုန်းကညနေ8:00လေးကီလိုဟတ်၊တနေ့8:00တုန်းက8:00မီတာ90တိကီလိုဟတ်၊
9.9%နဲ့အိုင်လန်မီတာတရာ90%ကီလိုဟတ်19.9%ကထုတ်လွှင့်ပေးနေပါတယ်ရှင်။ဗီအိုအေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်မှာရွန်ဂျာခေါင်းဆောင်တူဖြစ်တဲ့မိုဟစ်အူလာပြီးခဲ့တဲ့သတင်းပတ်တဲ့အသက်ခံခဲ့ရတဲ့နောက်ပိုင်းမှာဒီဒုက္ခသည်စခန်တွေမှာရဲတွေကဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်နေပါတယ်။အခုချိန်ထိရဲ ARSPH ငင်းချင်းရင်းနဲ့လူခွင့်ရေးဆိုင်ရာရခိုင်ပြည်နယ်ရုံးကြအဖွဲ့အစည်းဥက္ကဋ္ဌဖြစ်သူမိုဟစ်ဦးလာဟာကုတုပါလောင်ဒုက္ခတဲ့စခန်းကသူ့ရုံးခန်းအပြင်မှာလွန်ခဲ့တဲ့ဆယ်ရက်တုန်းကအမည်မသိတနတ်သမားရဲ့ပြစ်ခတ်တပ်ဖြတ်တာခံခဲ့ရတာပါပြစ်ခတ်သူဟာအာဆာရုံးကြအစွန်းရောက်အဖွဲ့ကဖြစ်ကြောင်းသူ့မိသားစုနဲ့တခြားရုံးကြခေါင်းဆောင်တွေကပြောပါတယ်အာဆာဖွဲ့ကတော့သူ့အသက်ခံရတာအတွက်သူတို့ပေါ်ဆွဆွဲတာအခြေအနေမရှိဘူးလို့တုံ့ပြန်ခဲ့တာပါရခိုင်ပြည်နယ်ကနေကြားဆောင်ကင်းစခန်းတချို့ကို2018တုန်းကအာဆာဖွဲ့ကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့စစ်ဆင်ရေးကြောင့်နောက်ဆက်တွဲတိုင်းနယ်ချီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ပဲတင်းချောင်ခဲ့ကြတာဖြစ်ပါတယ်။ရ ेंजर ဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေကိုစီစစ်ပြီးပြန်လက်ခံမယ်လို့ပြောထားပေမဲ့အခုချိန်ထိတော့ဘာမှမလုပ်ဆောင်နိုင်သေးပါဘူး။ရ ेंजर ခေါင်းဆောင်မိုဟစ်ဦးလာတက်ခံတဲ့နောက်ပိုင်းအထူးစစ်ဆင်ရေးအစိပ်ပိုင်းတစ်ခုအနေနဲ့လွန်ခဲ့တဲ့3ရက်အတွင်းဒီစခန်းတွေမှာစီးနှင်းမှုကနေဖမ်းထားသူ16ယောက်ရှိတယ်လို့အထူးစစ်ဆင်ရေးကိုကြီးကြပ်တဲ့ရဲအယားရှိကပြောပါတယ်။ဦးလာအတက်ခံရတဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်တဲ့ဖမ်းဆီးထားသူ၅ဦးတည်းကတဦးကကျူးလွန်ကြောင်းဝန်ခံခဲ့တယ်လို့ဒေတာသတင်းတွေမှာဖော်ပြထားပါတယ
်။တိုင်းနိုင်ငံသားတဦးရဲ့အကူအညီနဲ့တိုင်းနိုင်ငံထဲနေဆက်ဖြတ်ကျော်တရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား၈ဦးကိုတိုင်းစစ်တပ်နဲ့ရဲပူးပေါင်းတပ်ဖွဲ့ကတနင်္ဂနွေနေ့မှာဖမ်းဆီးလိုက်ပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ Nissan Sedan အဖြူရောင်ကားကိုစံခရဗူရီခရိုင်ဆုံးကလျာတီလန်းစုံစစ်စေးဂိတ်မှာမနေ့3နိုင်ရီခွဲအချိန်ရဲကဓာတ်မြစ်ခဲ့ပြီးနောက်ဖမ်းဆီးလိုက်တာဖြစ်ပါတယ်။အဖမ်းခံရသူတွေထဲမှာအမျိုးသား3ဦးအမျိုးသမီး5ဦးပါဝင်တာပါ။သူတို့အားလုံးဖျားသုံးစုကနေစံခရဗူရီမှာရှိတဲ့နေဆက်ကိုဖြတ်ပြီးထိုင်းနိုင်ငံလေးကိုဝင်ရောက်ခဲ့တာဖြစ်ပါတယ်။စမုစခွန်ခရိုင်မှာအလုပ်ရမယ်ဆိုပြီးဖျားသုံးစုမှာရှိတဲ့အလုပ်ရှာဖွေရေးအေဂျင်စီကိုတယောက်ဘန်းငွေ2000ခွဲကနေ 28,000 အထိပေးခဲ့ရပါတယ်။အဖမ်းခံရသူတွေက5ဦးကိုတရားမဝင်ဝင်ရောက်မှုကိုဗစ်ထိန်းချုပ်ရေးစည်းကမ်းချက်တွေကိုချိုးဖောက်မှုခီးသွားလာမှုတွေနဲ့ပုံမှတ်တွေနဲ့တရားစွဲခဲ့တာဖြစ်ပါတယ်။ပ မြန်မာပြည်ကိုကားနဲ့တင်ပြီးခေါ်သွင်းလာတဲ့ထိုင်းလူမျိုးကားမောင်းစရာခွန်ထာကတော့အခြားထိုင်းနိုင်ငံသားတဦးကိုသူကဘတ်2400ပေးပြီးအလုတ်ကန်ရှာဖွေခြင်းနဲ့မြန်မာပြည်ကိုထိုင်းနိုင်ငံထဲတယ်လာခဲ့တာဖြစ်ကြောင်းထွက်ဆိုပါတယ်။အဲ့ဒီထိုင်းကားစရာကိုတရားဝင်ဝင်ရောက်သူတွေကူညီမှုအတွက်တရားစွဲဆိုခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံမှာသမ္မတရိုဒရီဂိုဒူတာရီနေရာကိုဆက်ခံတဲ့သူကိုမေလာရဲချင်းပါမဲ့ရွေးကောက်ပွဲမှာရွေးချယ်ကြမှာဖြစ်ပြီးအခုချိန်ထိတော့ဝင်ရောက်ရွေးခံတဲ့သူစင်အတိအကျမထုတ်ပြန်သေးပါဘူး။သမ္မတဒူတာရီကတော့6နှစ်တက်တန်းကုန်ဆုံးတော့မှာဖြစ်ပြီးဖိလစ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေအရသူဟာနောက်တစ်ချီထပ်ရှင်ပြိုင်ခွင့်မရှိပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲမှာဖိလစ်ပိုင်ဒူသမ္မတလင်နီရိုဘရက်တိုကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရွေးခံမှုကြေညာခဲ့တာဖြစ်ပြီးတော့သမ္မတလောင်းမှတ်ပုံတင်တဲ့နေရာကိုယာနဲ့ချီတဲ့သူ့ကိုထောက်ခံသူတွေဝန်းရံသွားခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်မှာသမ္မတဟောင်းအာနာရှင်ဖာဒီနန်မန်ကုစ်လိုလူမျိုးနဲ့ဒူတာဒီလိုလူမျိုးတွေတက်မလာအောင်တိုက်ခန့်တွေတဲကတယောက်ယောက်ကိုရွေးချယ်ဖို့အတွက်အတိုက်ခန့်တွေကြားညီညီညွတ်ညွတ်မဆုံးဖြတ်နိုင်ပေဖြစ်တဲ့နောက်မှာအတိုက်ခန့်ခေါင်းဆောင်တဦးဖြစ်တဲ့လူခွင့်ရဲ့ရှင်နေရိုဘရီဒိုကသမ္မတလောင်းဖြစ်ဒီရွေးကောက်ပွဲမှာရှင်ပြိုင်မှာဖြစ်ကြောင်းကြေညာခဲ့တာဖြစ်ပါတယ်။သမ္မတလောင်းဖြစ်တဲ့ဆင်းတင်သွင်းသူကအယောက်100လောက်ရှိနေပေမဲ့နိုင်ငံရေးကဲခတ်တွေကတော့9ဦး6ဦးလောက်ပဲအဓိကပြိုင်မယ်လို့တွေ့ပါတယ်။ဒီထက်မှာဒီလာဇန်တုံးကသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရွေးခံမယ်လို့ကြေညာခဲ့တဲ့ကမ္ဘာကျော်လက်ဝေသမားအသက်42နှစ်ရွယ်အထက်လွတ်တော်မှမန်နီပက်ကီကိုလည်းပါဝင်ပါတယ်။တပ်ပြန်83နှစ်ရှိပြီဖြစ်တဲ့ဖိလစ်ပိုင်ရဲချုပ်ဟောင်းလက်ဆန်46နှစ်ရှိပြီဖြစ်တဲ့မနီလာမြို့တော်ဝန်မိုရန်နိုးနဲ့ဖိလစ်ပိုင်သမ္မတဟောင်းဖာဒီနန်မာကုစ်ရဲ့တဦးဒီသောသားဖြစ်သူဖာဒီနန်ဘွန်ဘွန်မာကုစ်တို့လည်းသမ္မတလောင်းဖြစ်တဲ့ပါဝင်ရှင်ပြန်ကြမှာဖြစ်ပါတယ်။ဖိလစ်ပိုင်ရဲ့မေးလာရွေးကောက်ပွဲကအာရှတိုင်းမှာအကြီးမားဆုံးရွေးကောက်ပွဲတစ်ခုဖြစ်ပါတယ
်။ကမ္ဘာ heavyweight လက်ဝှေ့ချန်ပီယံဘောလုံးပွဲကိုစနေနေ့ညကအမေရိကန်ပြည်ထောင်စုနောက်ဘက်ချန်လက်စ်ဗီဂတ်စ်မြို့မှာကျင်းပခဲ့ပြီးပြည်နိုင်ငံသားတိုက်ဆန်ဖူရီကသူ့ရဲ့အကျိတ်နယ်ရှင်ပြိုင်ဘက်ဖြစ်တဲ့အမေရိကန်နိုင်ငံသားဒေယွန်တေဝိုင်ဒါကို17ချီမြောက်မှာအလဲထိုးအနိုင်ရခဲ့ပါတယ်။ကမ္ဘာပြီးတော့ဒီအလဲထိုးပြီးတော့ကမ္ဘာလက်ဝှေ့ကောင်စီရဲ့ heavy weight champion ဆုကိုဆုခူးသွားပါတယ်။ဆယ်ချီမြောက်အထိသူလဲကိုလဲထိုးခဲ့တာတွေရှိပြီးတော့ဒီ Gypsy King လို့ခေါ်တဲ့ဖူရီက Bronze Bomber လို့တင်စားခေါ်တဲ့ဝိုင်ဒါကိုအလဲထိုးပြီးဒိုင်ပွဲရနဲ့နောက်ဆုံးမှအနိုင်ရရှိသွားတာဖြစ်ပါတယ်။အသက်33နှစ်အရွယ်ဖူရီကဝိုင်ဒါကိုအခုလိုအလဲထိုးနိုင်လိုက်တဲ့အတွက်သူ့ရဲ့ heavyweight champion ဘွဲ့ကိုဆက်လက်ထိန်းသိမ်းနိုင်ခဲ့တာဖြစ်ပါတယ
်ထိတ်တဲရောက်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ချရမှာပါထိုင်းတောင်ပိုင်းပြည်နယ်14ခုမှာအလုတ်လုတ်ကင်နေရင်အကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိမ့်သိမ်းခံခဲ့ရပြီးလူရဲစီတဲ့မြန်မာနိုင်ငံသား192ဦးကိုထိုင်းအာဏာပိုင်တွေကရနောင်းကနေကွတ်တောင်းမြို့ကိုအောက်တိုဘာလ10ရက်နေ့မှာပြန်လည်လွှဲပြောင်းခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာသတင်းပေးပို့ထားတာကိုနားဆင်ပါရှင်
။ထိုင်းနိုင်ငံတောင်ပိုင်းမှာအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိမ့်သိမ်းခံရပြီးတဲ့နောက်ထိုင်းနိုင်ငံတောင်ပိုင်းရနောင်းခရိုင်လူမှုကြီးကြပ်ရေးထိန်းသိမ်းစခန်းမှာလူရက်ဆစ်ပေမဲ့နေရက်ပြန်ဝင်မရသေးတဲ့မြန်မာနိုင်ငံသားတွေရှိနေတာပါဒီထဲကလူရက်ဆစ်သူ190ကျော်ကိုရနောင်းကနေကော့တောင်းမြို့ကိုအောက်တိုဘာလ10ရက်နေ့ကလွှဲပြောင်းပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကော့တောင်းမြို့ရှေ့ပြောင်းလို့သမားအရင်းမြစ်စင်တာ NWRC ရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျာ
အဲ့တော့ခုဒီဒီမှာတော့ကျောင်းမင်းကြီးကျောင်းကျွန်တော်တို့လိမ်းခံရတဲ့ရှစ်တောင်းလို့မှလို့ထောင်းလို့လာတဲ့လူရှိတယ်။ဒီလိုရှိရိုးစတားစတဲ့မဆိုးတဲ့လူတွေရှိတယ်။အဲ့လူတွေကလည်းကျွန်တော်တို့ဒီဟိုလော်ဂျစ်စေးပေါ့နော်။လော်ဂျစ်စေးတဲ့ပြည်ကိုခေါင်းဝေါင်းတယ်။အဲ့တော့ကျွန်တော်တို့ဒီကခိုင်းလောကဟိုကစေးခန့်ကြရတော့ကျွန်တော်တို့ဟိုတော့ကျန်ဆွဲပြပေးတာဖြစ်တယ်။ကျားကကြီးက144 player 10ယောက်မ66ယောက်ကလေးမ10ယောက်အလုပ်ပေါင်း190နဲ့တရားသူဝယ်ပါမယ်ပိတ်ပါမယ်ရခိုင်ပါမယ်မြန်ပါမယ်မကွေးပါမယ
်
ဟုတ်ကဲ့ပေါင်းပါတယ
်
အခုရနောင်းချုံမှာလည်းနည်းနည်းပဲကျန်ပြီဒါပေမဲ့လည်းသူတို့ပြန်ပြီးတော့နောက်ကစမ်းတယ်ပို့လာပြီးတော့နောက်ထပ်ဆွဲဖို့လည်းရှိသေးတယ်ပြေးပြေးလို့ပြောတယ
်အခုတစ်ခေါက်မှာတော့လူမောင်ကုန်မှုနဲ့ပတ်သက်ပြီးဖမ်းဆီးထိန်းသိမ်းခံနိုင်ရတဲ့မွန်ပြည်နယ်က7ယောက်အုပ်စုတစုပါဝင်တယ်လို့လည်းပြောပြပါတယ်
လုံးဝနဲ့ဆယ်လောက်ကရေလောက်ခံတည်တယ်ဟိုအချို့ကထိုင်းရဲလို့လည်းပြောတယ်ပြီးခဲ့တဲ့ခေါက်ကပါတယ်ဒီခေါက်ကတော့မစုံလန်းခွင့်မှာဖမ်းမိတဲ့အုပ်စုတွေပေါ့လေစာရင်းစာနာမဆိုးတာရယ်ခိုးရယ်အုပ်စုရယ်လူမောင်ခိုးအုပ်စုတွေတွေပါတယ်အနေကျင်းပါတယ်အနေကျင်းဆိုတာတော့အများကြီးတော့မဟုတ်ဘူးဟိုပြည်နယ်က7ယောက်အုပ်စုပါတယ်
လူရက်စီပြီးပြန်လွတ်လာသူတွေကမွန်ပြည်နယ်ရခိုင်ပြည်နယ်မကွေးတိုင်းတနင်္သာရီတိုင်းကော့တောင်းကလူတွေကိုတော့ကော့တောင်းကကိုဗစ်စောင့်ကြည့်ရေးစင်တာမှာထားပြီးပြန်ပို့ပေးမှဖြစ်ပြီးဒဝယ်နဲ့ဘိတ်ကလူတွေကိုတော့ကားနဲ့တိုက်ရိုက်ပို့ပြီးသူတို့နေထိုင်ရာနေရာရောက်မှကိုဗစ်ကရောဂါနဲ့ပတ်သက်လို့စစ်ဆေးတာအပြင်စောင့်ကြည့်ရေးစင်တာဝင်ရမှာပြီးလုပ်ရမယ်လို့ဆိုပါတယ်ထိုင်းဘက်ကကိုဗစ်အရေးပေါ်ကာလမှာနေဆက်တွေပိတ်ထားတာကြောင့်ရင်နောက်ကတောင်းလန်းကနေအကျဉ်းသားတွေလွှဲပြောင်းပေးမှုတွေကိုယာယီဆိုင်ငံ့ထားရကနေစက်တင်ဘာလကနေတစ်ချိန်အခုအောက်တိုဘာလမှာတစ်ချိန်ပြန်လည်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင
်။ထိုင်းချေဆိုင် VOA သတင်းတောင်မအေးအေးမှရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့သတင်းဖတ်ဆင်ခဏတွေကိုဆက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အရင်ဆုံးတော့မြမရေးဆွေးနွေးခန်းကိုနားဆင်ကြရအောင်ပါရှင်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းတိုးတက်ပြောင်းလဲလာခဲ့တဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးဟာဆ ਿਆ နာသိမ့်မှုကြောင့်နောက်ပြန်ဆုတ်ကုန်နေပြည်သူတွေဘက်ကရွေးချယ်စရာမရှိဘဲဆက်ပြီးတော်လှန်သွားမှာဖြစ်တယ်လို့မန္တလေးကຫນွေဦးတော်လှန်ရေးခေါင်းဆောင်ဒေါက်တာတေဇဆန်းကပြောပါတယ်ကိုရန်နိုင်မင်းမြန်တင်ပြထားပါတယ်ရှင
်မင်္ဂလာပါကိုတေဇဆန
်အကြီးမင်္ဂလာပါ
အခုဆိုရင်ကျွန်တော်တို့စစ်တပ်ကအာဏာသိမ်းတာဟာ၈လကျော်လာခဲ့ပြီပေါ့နော်ဆိုတော့ဒါမဲ့ဒီလိုစစ်တပ်ကအာဏာသိမ်းတာပုံမှန်လူထုကလည်းဒီစန့်ကျင်တော်လှန်မှုတွေလူထုလှုပ်ရှားမှုတွေကဆက်ပြီးတော့ရှိနေတုံးပဲပုံစံတွေပြောင်းလာတယ်ဆိုရင်ပဲလူထုရဲ့စန့်ကျင်မှုတွေကဆက်ပြီးတော့ရှိနေတယ်ဆိုတော့ပထမဆုံးအနေနဲ့ပြောသိချင်တာကအခုလက်ရှိစစ်အာဏာရှင်စန့်ကျင်လူထုလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကိုဒီသာဆန်းရဲ့အမြင်ကိုသိချင်ပါတယ်
အော်ကျွန်တော်ဒီဆိုရင်လည်းဘယ်လိုပဲစင်ကာလာအားဖြစ်လာကြာခဲ့ပြီကျွန်တော်တို့လူလူကတနေ့တည့်ရက်တနားီမှတင်းသက်သွားတာမျိုးတွေးရပါတယ်ကျွန်တော်တို့ဒီစီအာနာတင်းနေပူရောဒီအာနာသိမှုပူရောလောကလက်မခံပဲနော်ကျွန်တော်ဒီအာနာတင်းနေအောင်ပါနော်အသားကြောင်မှမဟုတ်ဘူးဆိုတာကိုကျွန်တော်ဒီစင်ကာလာဖြစ်လာကတော်တယ်ပါလာဖြစ်လာတာအကောင်းဆုံးသက်တည်ပြီးနေပြီလို့ကျွန်တော်ကပြောလို့ပါတယ်ဟောကျွန်တော်တို့တော်လန်ကြီးတိုက်ပွဲဒီနာပုံစံမျိုးစုံနဲ့ကျွန်တော်တို့ကျွန်တော်တို့ကြော်ရည်ရဲ့စမ်းနိုင်မှုမရောက်မချင်းကျွန်တော်တို့တက်ပြီးတော့ဒီချက်ဘာကြောင့်လဲဆိုတာအင်မတန်ပြည်ကြနေဖြစ်ပါတယ
်လမ်းမော်ထွက်ဆန္ဒပြတာတွေဟာအရင်လိုမျိုးတော့ဟိုအုံနဲ့ချင်းနဲ့မဟုတ်တော့ပဲနဲသွားတဲ့ဆိုပေမဲ့ရှိရောရှိနေတုံးပဲမန္တလေးပါဝင်တချို့မျိုးတွေမှာဆိုရင်နေတိုင်းရှိနေတုံးပဲတစ်ဖက်မှာလည်းစစ်ကောင်စီကသူတို့ကိုစန့်ကျင်တာစန့်ကျင်တဲ့သူတွေကိုပို့ပြီးတော့ပြင်းပြင်းထန်ထန်နှိမ်နှင်းလာတယ်စစ်ကောင်စီဘက်ကလည်းသူတို့ကိုတတိုင်းပြည်လုံးကစန့်ကျင်နေတာမဟုတ်ဘူးတချို့မျိုးတွေမှာပဲစန့်ကျင်နေတာဆိုပြီးတော့ပြောတာတွေရှိလာတယ်တော့အခုနောက်ပိုင်းဒီတော်လိုင်းရဲ့အသွင်ပြောင်းလာတော့ဆန္ဒပြသပိတ်တွေကလည်းအရင်လိုတော့မဟုတ်ပါဘူးဗျာဆိုတော့ဒီဆန္ဒပြသပိတ်တွေဆက်ရှိနေဖို့ဘလောက်ထိအရေးကြီးတယ်လို့ရောဆိုမလဲဗျာ
ဟုတ်ကဲ့ကျွန်တော်အမြဲတမ်းပြောပါတယ်ကျွန်တော်တို့ဒီလူဝေဥတော်လိုင်းရေးမှာဒီနေ့ချိန်မှာကျွန်တော်တို့တော်လိုင်းရေးရဲ့မန်တိုင်းကြီးပေါ့ဗျာကျွန်တော်တို့ကအဓိကမန်တိုင်းကြီးကျွန်တော်တို့အားခုကျွန်တော်တို့က top set ထားလိုက်ရပါတယ်ပထမတစ်ခုကဒီချိန်မှာကျွန်တော်အရေးကြီးဆုံးဖြစ်တဲ့တက်တဲ့ကန်ခုကန်တော်လိုင်းဖြစ်တဲ့ site ပဲဖြစ်ပါတယ်ဒုတိယအနေနဲ့ကျွန်တော်တို့ရဲ့ဒီဓမ္မသက်ကစိတ်တိုင်းပွဲဖြစ်တယ်တတိယအနေနဲ့ကျွန်တော်တို့ဒီ CDM ပေါ့အော်ကျွန်တော်တို့ရုံးတက်ပဲရုံးဖက်ခဲ့တာလေဒီ PDM ပြဲပေါင်းနေတဲ့ PDM တိုက်ပွဲဖြစ်နေတယ်။ဒုက္ခအနေနဲ့ကတော့နိုင်ငံတကာမျက်နှာကကျွန်တော်တို့ဒီအထွတ်အမြတ်တွေအထူးရတိတာတရားဝင်ဆိုရဖြစ်တဲ့စစ်ကောင်စီရဲ့အကြမ်းဖက်အုပ်စုဖြစ်တယ်ဆိုတဲ့ဒီတရားဝင်မှုတိုင်ရတန်ငယ်တမန်ငယ်တိုက်ပွဲပေါ့နော်။ကျင်းသမားနော်။အားမှုမြောက်နေတဲ့ကျွန်တော်တို့စစ်ကောင်စီကိုအတိမတ်မပြုဘူးနော်။လက်မခံဘူး။သူနဲ့အဆက်အသတ်မလုပ်ဘူးဆိုတဲ့ဘူးတရိတ်တိုက်ပွဲဖြစ်တယ်။ဘယ်ကျွန်တော်တို့ကဒီတော်လည်းဒီတော့တိုင်ကြီးငါတို့အားကောင်းပြီလို့လို့ဟန်ချက်ကြီးတွေကိုစာမားနေဘူးဒီတော့တိုင်ကြီးရဲ့သုံးတစ်ခုကနော်ဒီမန်တိုင်းတစ်ခုခုအားနေသွားမယ်ဂျိုင်းနေသွားမယ်ကျန်နေပေါ်နေဒီခုတော့အပေါ်မှာကျွန်တော်တို့ကပြုလက်ခံတောင်းပါဖြစ်ဒါကြောင့်ကျွန်တော်တို့ကအရေးတွေတော်တိုင်ကြီးရဲ့တောက်ကန်ကြီးအားလုံးတော်တိုင်ကြီးကြီးနာတွေအားလုံးအားကောင်းစာမားကြီးကိုအမှန်တမ်းဒီကြီးရဲ့တော့ပထမဆုံးပြောလို့ပါဒီရုပ်နဲ့တော့မှတ်ပါတယ်ကျွန်တော်တို့ဒီနေ့အချိန်မှာလမ်းမထက်ကတပိတ်တိုင်ပွဲတွေကကျွန်တော်တို့ကဖေဖော်ဝါရီမှဒီဘယ်ကာလနဲ့ကျင်းနေတယ်လူစုပေါင်းမှုဒါတို့ကြောက်သွားတယ်အားလုံးကျွန်တော်တို့နော်ဟိုအမ်းအသက်ကြီးလေးမဟုတ်ဘူးလူစုကိုအပြည့်အစုံရတယ်တောင်းမရှိသင်္ခါကြီးအောင်ဗျာတော်တော်လက်ထက်ဆိုလို့အတူတူတောင်းအောင်မရှိဗျာကျွန်တော်တို့ကတိုင်းပုံလေးကိုကိုင်တော့ဒီကလေးကိုကိုင်တော့လမ်းမထက်ပါတယ်
့ဒီလိုဆိုရင်ဆန္ဒတွေကိုအင်းများစွာဆန္ဒပြနေတယ်။အန်ဂျီလူကြီးဆန္ဒအစ်စ်ဒီအစ်စ်ဒီလေရေးဆက်ဆက်ဖြစ်တယ်ကောအစ်စ်နိုင်ဒီလိုက်တော့ဖြစ်ခံရတယ်အမှမှချုပ်ဝဲခံရတယ်။လူတင်းတော်ကတော့ကစလာကြတဲ့ဘက်ရိတ်တယ်ကိုစက်ပြီးစီးရဲပါကွာတော့အစ်မတန်ကိုကြီးလေတောင်းပါပြီအမေကအတိမတ်ကြီးကိုပေါ့ကျွန်တော်နေတဲ့ပြလာတာဒိတ်တိုင်ပွဲဆိုတာကဘာမှတော့တာအစီအကြောင်းသိတယ်ပဲအဲ့ဒီနေ့ချင်းကျွန်တော်ကလာဒီသဘိတိကြီးလက်ကျေတော့ကတော့ကြားသဘိတိကြီးလက်တိုင်းကလုံးပါပဲနော်ဒီကြီးရောကြီးလက်ကျေအဲ့တော့တွေးနေတာကဘာကြောင့်လူလူပါဝင်မှုသဘိတိအားနေပါလေတိတိကြီးလေးစစ်ကောင်ကြီးရဲ့အကျန်းဖက်စစ်တပ်ရဲ့ရက်စက်ရုံးပါတော့စစ်ကမှုကြီးကြောက်လာစစ်တယ်လို့လုံးပါ
ပြီးခဲ့တဲ့လပိုင်းကပေါ့เนาะကျွန်တော်စစ်ကောင်စီအဖွဲ့ဝင်တယောက်ကိုအင်တာဗျူးရဲ့အခါမှာတော့သူကတော့ပြည်သူတွေအနေနဲ့ညဉ့်ဉန်းစွာဆန္ဒပြလို့ရတယ်လို့ပြောတယ်ဒီဆန္ဒပြတဲ့သူတွေအနေနဲ့ဒီအကြမ်းဖက်တာတွေပြည်သူပိုင်းပစ္စည်းတွေကိုဖျက်ဆီးတာတွေမလုပ်ဘူးဆိုရင်စစ်ကောင်စီဘက်ကလည်းဒီလိုမျိုးအကြမ်းဖက်အင်အားသုံးနေနေစရာမလိုဘူးဆိုပြီးတော့ပြောထားတာရှိပါတယ်ဆိုတော့အဲ့ဒီအပေါ်မှာရောကိုတေသာဆန်းအနေနဲ့ဘယ်လိုပြောချင်လဲအဲ့ဟုတ်ပါဘူ
းမင်းတရားခိုက်တဲ့အာသာသရားလိုပဲပြောလို့ပါတယ်ကျွန်တော်တို့ကမန္တလေးမှာဆိုရင်လည်းလွန်ခဲ့တဲ့ရက်ပိုင်းလေးရပဲကျွန်တော်သံဃာသမဂ္ဂသတိအကွဲခံရပါတယ်နော်ကျွန်တော်တို့သံဃာတော်တကယ်ဆရာပါတော်နော်ယေကြီးဆရာတော်ဒီဥနေဥတော်တဲ့သံဃာသမဂ္ဂတိကောင်းကိုရဲ့ရဲ့ဆက်ဆက်ကြံပြီးတော့နော်ရုပ်ဝတ်တွေနဲ့နော်စီယူနီပေါင်းရဲ့ယူနီမပါဘူးရုပ်ဝတ်တွေနဲ့တနက်စစ်တွေနဲ့ကြံပြစ်တယ်ဗျာကားနဲ့ဝင်လိုက်တယ်တိုင်းနဲ့ဝင်လိုက်တယ်ဒါကတော့နမူနာတစ်ခုပဲပြောတာအဲ့ဒါမျိုးတွေကမကြမ်းမနာဖြစ်တယ်မကြမ်းနဲ့ကျွန်တော်တို့ခုနကပြောလို့လက်နဲ့ပြပါလို့ဟောအဲ့လိုနှောက်တော့မပါတော့ဘူးညာနော်ဆိုင်းဘုတ်ကြီးသီတိုဆန်လေးကြီးနဲ့နော်ကျွန်တော်တို့ဒီတက်နေတဲ့မိတ်တိုင်ပွဲကြီးနော်ကျွန်တော်တို့ဒီနော်အကြမ်းဖက်ဖို့နေနေတာကကျွန်တော်တို့ကနော်ဒီဒီမီလိုရဲ့လူသားချက်ဒီများစွာတောင်းတူရဲ့ဒီပိတ်ဒီလူတွေကိုတော့ကောင်းမှာနော်ဒီစက်ကောင်းဒီရဲ့ရဲ့ဆက်ဆက်နော်နေ့စဉ်နဲ့အမြအချိန်နဲ့အမြသူပဲဒီတက်ပြက်ဒီရဲ့အပ်ဒီရဲ့လို့ပဲကျွန်တော်ကပြောချင်ပါတယ်အကျိုးခုနပြောခဲ့တဲ့အဲ့ဒီနော်ဒီစက်ကောင်ဒီဘာသာကပြွင့်ဝင်နေတဲ့သူမရုံးဘူးသူကိုယ်တိုင်အတွေ့အကြုံပြီးတော့ဒီနေ့ကျွန်တော်တို့ဂျန်ကောမှာပြည့်တဲ့မန်နေမှာဖြစ်တဲ့ဘိတ်တောင်းတူကမှတိုက်ကြည့်ပါလို့ကျွန်တော်တို့သူဘယ်လိုကြုံမှမလဲနော်သူကတော့သူကိုယ်တိုင်ဖြစ်တဲ့သူမိသားစုဝင်တွေဖြစ်တယ်ဒါမှမဟုတ်တကယ်ဒီနေ့ပေါ်သိပြီးတော့နော်အင်းလာကြည့်ပါအစ်သူကြီးသားလို့ကျွန်တော်ကတော့ပြောလို့ပါတယ်နော်စက်ကောင်ဒီကကျွန်တော်တို့နော်SDT ကပဲပြင်ဝဲကမှမလိုက်နိုင်တဲ့နော်ဒီလမ်းမတက်ကသိတယ်ရေရေဆက်ဆက်နော်သိတဲ့နေရဲ့သူ့ပဲနေရဲ့စစ်ခက်နေရဲ့ဆိုတာနော်သတိတက်တာရတာဒီအောက်အားတွေပတ်တန်းပြီးခိုင်ရမှာသုံးနေပြီပါတယ်လို့ပဲပြောလို့ပါတယ်သို့တော့ကျွန်တော်ဒီဓာရာကကျွန်တော်တို့ဒီလူတွေကတော့ဘလောက်ပဲအကြမ်းဖက်ပါတယ်စစ်ပောင်ကြီးဘလောက်ပဲစီးသက်ပါတယ်ကျွန်တော်တို့ရဲ့တိုက်ပွဲကြီးနာတဲ့အားလုံးကိုလက်တော်တော့မှာမဟုတ်ဘူးကျွန်တော်တောက်တော့မှာပါဒီမှာပါဘယ်တိုက်ပွဲကကျွန်တော်ဆက်ပြီးတော့ဒီဘောင်းနဲ့ဒီမှာပြရတယ်လို့ပြောလို့ပါတယ
်ဟုတ်ကဲ့
အတန်စိတ်ပေါ်မှာပေါ့ကျွန်တော်တို့အလံစိတ်ပေါ်မှာပေါ့
ဟုတ်ကဲ့ဒီလိုမျိုးသူတို့ဒီစစ်ကောင်စီဘက်ကအကြမ်းဖက်နေနေတာနဲ့တဆက်သေးပေါ့နော်ကျွန်တော်နောက်တစ်ခုမေးချင်တာကအခုနောက်ပိုင်းဆိုရင်စစ်ကောင်စီဘက်ကဒီတပ်ဖွဲ့ဝင်တွေကလူတွေကိုဖမ်းတယ်ပြီးရင်နောက်နေ့ကျရင်အလောင်းလာထုတ်ပါဆိုပြီးတော့ပြောတာတွေရှိတယ်အဲဥပမာတစ်ခုအနေနဲ့ဆိုရင်မန္တလေးကဒီမြို့မတီဝိုင်းကကိုဖက်တီဆိုလဲဖမ်းသွားပြီးတော့နောက်သူတို့လက်ထဲမှာပဲတည်သွားတယ်နောက်ဒါမျိုးဖြစ်တာတွေကတော်တော်များများလဲရှိတယ်ဗျာဒီပေါ်မှာကိုတေသာဆန်းအနေနဲ့ရောဘယ်လိုမှတ်ချက်ပေးလို့လဲ
ဟုတ်ပါတယ်အဲကျွန်တော်တို့မန္တလေးမှာဆိုရင်တော့မှကျွန်တော်တို့ဒီနေဖမ်းသွားတယ်เนาะတာဂက်တရက်နေ့ရဲ့အလောင်းလာတယ်လေပါချုပ်ဆိုရင်တော့အလောင်းမပြေရဘူးဥပမာဒီကတော့ကိုတေသာကျွန်တော်တို့အလောင်းတော်ကြီးမင်းများခဲ့တော့เนาะကျိုးပြီးသွားတယ်လို့ဒါလိုမျိုးကိစ္စတွေကမန္တလေးအပါအဝင်တနိုင်ငံလုံးမှာဖြစ်နေတယ်။ဟောကျွန်တော်တို့အရေးပဲလက်ညှိုးသွားတယ်။ဟောလက်ချင်းဖမ်းသွားတယ်၊ညနေကျတော့တည်သွားပြီ။ဒီနေ့ညအဖမ်းသွားတယ်၊နောက်နေ့မနက်ဆုံးသွားတယ်။ဟောသူအားကြီးကအဲ့ဒီအလောက်တော်ကျွန်တော်တို့သူ့ကိုညှိုးတယ်။ဟောဒါရီဒီဟောကျွန်တော်တို့ပြောနေတာကဘယ်တော့မှတက်ပြေသွားမှာဟုတ်တယ်။ဟောဘယ်တော့မှကြီးကြောက်သွားမှာဟုတ်တယ်။ဟောသင်ဘုံခြေလို့မရတဲ့ဒါသူ့မှုကြီးဖြစ်တယ်။ဟောဒါဒီကြီးရသေးမှုကြီးဖြစ်တယ်လို့သားမျိုးနွယ်ကိုကျွန်တော်တို့နော်လူပီကိုအင်မတန်မှခုခေါက်နေတဲ့နော်ဒါသူဝိမှုကြီးဖြစ်တယ်လို့ကျွန်တော်ကပြောလို့ရတယ်အဲ့တော့စစ်ကောင်စီကကျွန်တော်တို့ဒါသူဝိမှုရိုးစုံကျူးလွန်နေတဲ့အကျဉ်းဖက်ပုံစံဖြစ်တယ်ပါသူရဲ့လုံရက်ကြီးကအင်မတန်အင်တာစွာတက်တည်ကြနေတယ်လို့ပြောလို့ပါတယ
်ဟုတ်ကဲ့အခုနောက်ပိုင်းမှာတော့တနိုင်ငံလုံးလို့မှာ လူလူကဒီခုခံစစ်တွေပေါ့လှုပ်လာကြတယ်ဆိုတော့ဟိုနေရတော်တော်များများမှာလူလူနဲ့ထိတိုက်တွေ့တာတွေရှိလာတယ်ဆိုတော့စစ်ကောင်စီအနေနဲ့ဒီလိုမျိုးလူလူနဲ့ထိတိုက်နေရာတိုင်းလိုလိုမှာထိတိုက်တွေ့ပြီးတော့လူလူရဲ့ခုခံစစ်တွေနဲ့တွေ့လာနေတဲ့အခြေအနေပေါ်မှာရောကိုတီလာဆန်းဘယ်လိုမြင်မိလဲ
ဒါဟုတ်ပါကျွန်တော်တို့စမတန်လေးလာတဲ့ဒီအိုက်ကြာကြီးပမောနီအောင်ဒီလိုပဲလို့ပေါ့နော်ကျွန်တော်တို့ကဒီဓာတ်ဖို့ပြီးတော့ပုတ်ချုပ်နေတဲ့အာနာတိဘူးဓာတ်ကန်ပြီးတော့ပြန်လဲအန်တုရင်းတိုင်းဘူးကကျွန်တော်တို့ရဲ့အမှန်ကြီးတောင်းတယ်ဆိုတော့ကျွန်တော်တို့ကဘဝနဲ့မတ်ဒီပဲတောက်တော့ငင်းရသွားကျွန်တော်တို့လူကြီးရဲ့စိတ်နဲ့စမ်းနေလမ်းမထက်မှာဒီလိုရဲ့လူကြီးခဏလေးတောင်းတူတယ်ဆိုတော့ကျွန်တော်တို့ပြန်လဲရရှိခဲ့တာစီသံတွေလဲတဲ့အနက်တွေလဲကျွန်တော်တို့ပြည်သက်ခဲ့လူသက်တွေဒီကမှာကျွန်တော်တို့နေရတဲ့နော်တရားမျှတတဲ့ခုခံစစ်ကျန်ဒေါ်လာစစ်သွားကြောမရှိမနေဒီခေရမ်းနဲ့ဒီလန်ကိုကြည့်လာရဲ့ဒီပဲဒေါ်လာကြီးရဲ့တောက်တန်ကြီးဖြစ်လာတာဒါကလည်းဘာမှလည်းတီအိုရီကြီးတာပဲเนาะတရားမျှတာတဲ့စစ်ခုကဲစစ်သွားဘာမှလည်းဒါတီအိုကြီးပါတယ်ဘောတရားမှလည်းအားကြောင့်ဒီခေတ်မှာတော့ကျွန်တော်တို့ကဒီတရားအမှန်တရားခုကဲဒေါ်လာစစ်ကိုကျွန်တော်တို့ဒီလူရဲ့ကမရှိမနေတင်နေရဲကဒါတုံးပို့တဲ့ပြောတာဒေါ်လာစစ်ကိုကျွန်တော်တို့ကဖြစ်ခဲ့ပြီးတောင်းရတယ်ဒီလိုပဲပြောလို့ပါ
တယ်အခုကျွန်တော်နောက်ဆုံးတစ်ခုပေါ့နောက်ဆုံးတစ်ခုမေးချင်တာရှိပါတယ်ဇော်အခုကျွန်တော်တို့ကတော့ပြောလို့ပဲအခုဆိုရင်စစ်တပ်အာဏာသိမ်းတာဟာ၈လရှိလာခဲ့ပြီ၈လကျော်လာခဲ့ပြီဆိုတော့ဒီ၈လကျော်ကာလမှာတိုင်းပြည်ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရောကိုတေသာဆန်းဘယ်လိုသုံးသပ်ပါသလဲခင်ဗျဟုတ်ပါဗျာ
ကျွန်တော်တို့နိုင်ငံတဲ့တဲ့နောက်ပိုင်းမှာနိုင်ငံရေးစပြီးတော့နော်ဒီတော့မှုတွေဖောက်ခဲ့တယ်ဆိုတော့နိုင်ငံရေးဒီတော့မှုတွေနဲ့လူတွေရာပြီးွားရေးလူမှုရေးပေါ့လူမှုပြီးွားရေးကိုတက်မှုတွေရပ်သွားပြည့်ရပါနော်ဒီတော့ပြီးွားရေးဒီတော့တဲ့နောက်ပြီးတော့လာလူပြည်ကံတော့လူနေမှုနဲ့အများကြီးဒီတဲ့တဲ့သူတွေတခုတော့ပဲပေါ့နော်ဖောက်တဲ့နောက်ပိုင်းမှာသူလက်ခဲ့တာတို့တော့ဒါတွေအားလုံးပေါ့ဒီ2018ဖေဖော်ဝါရီလရက်နေ့စစ်အာဏာသိမ်းမှုနော်အားလုံးကိုအောက်ကျတော့ဒီလေအမိွယ်လမ်းကိုဘေးပေါ်ဆက်သွားတယ်လောက်ရဲ့ကြည့်လို့ပဲကျွန်တော်ကပြောလို့ဟိုဒီနေ့ဒီမှာလည်းအားလုံးဖြည့်လိုက်တယ်မြန်မာတက်ငွေဈေးနှုန်းကနော်သမတန်ဒေါ်ဘူးပွင့်ကြောက်ပါတယ်ကျွန်တော်နိုင်ငံရဲ့လူမှုကြီးဝါးရေးစဉ်းစားတာများအဲ့ဆိုတိတ်ကြပါကျွန်တော်တို့ကကိုရီးယားသားပိုင်ရဲ့အစီအစဉ်ကရပ်ကြီးဝါးရေးတတိယအကောင်ကြီးထုတ်ရောက်သွားပြီကျွန်တော်တို့ရဟိုဒီပြောရရင်ထုတ်ပြောရမယ်ကျွန်တော်တို့စစ်အာဏာဒီကြောက်တော့စစ်အာဏာသိမ်းပြီးတော့ကျွန်တော်နိုင်ငံလူမှုရေးပြည်ပရေးအခြေအားတော့များစွာတုံ့ပြန်သွားပြီ။နောက်တော့အများကြီးတုံ့ပြန်သွားပြီ။ဒါတော့လို့ပါ။ဒါရင်းအလုံးရဲ့အခုဒီတော့တရားခံတာလည်းဒီစစ်တပ်ပဲဖြစ်တယ်။စစ်အာဏာရှင်ဖြစ်တယ်ဖြစ်တယ်။ဒီစစ်အုပ်စုပဲဖြစ်တယ်။ဟောဟုတ်တော့လို့ပါလေ။ကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့ကျွန်တော်တို့ဘလောက်ပဲခက်ခဲပြီးပါလေ။ကျွန်တော်တို့ကြော်ရည်ရဲ့ပန်းနိုင်ကိုရောက်ပြရတာဆက်ပြီးတော့တော်နိုင်ရေးပြည်သူဒီချက်နေမှာဖြစ်တယ်။အဲ့ဒီတိုင်းပြည်ကဖြစ်နေတဲ့ဒုက္ခဆုခမျိုးစုံရဲ့နော်ခုဒီတော့တည့်ရခံပြီးကျွန်တော်တို့အပိုင်းတွေကတော့စစ်အာဏာအင်းစစ်အာဏာရှင်ဟုတ်ဘူးလေစစ်တယ်လို့ကျွန်တော်တို့ပြောလို့
ဟုတ်ကဲ့ပါကိုဒေသာဆန်းကျေးဇူးပါပဲအရာဆိုရင
်ဟုတ်ကဲ့ကျေးဇူးပြရမှာလေကျွန်တော်
ကိုရန်နိုင်စီစဉ်တင်ဆက်ခဲ့တဲ့အပတ်စဉ်မြမအရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOE မြမပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်တဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရဆိုရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။
ဒီရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို20 24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေ20 24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွေးဆမင်းညာငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်VOA American တန်ရဲ့2020ခုနှစ်အောက်တိုဘာလ17ရက်တနင်္လာနေ့မနေ့ခင်းစီစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကတုတ္တအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြကြတဲ့မြန်မာဆရာသတင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်ရှင်။မတ်အင်ဂျင်နိုင်စီစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါရှင်ကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ။အ
ာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုဖယ်ထုတ်နိုင်ခြင်းရှိနေကြောင်းမလေးရှားကပြောကြားလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒီဒီပလိုမက်သတင်းစာအွန်လိုင်းမှာ Sebastian Stringio ရေးသားထားတဲ့ဆောင်မကိုအရင်ဆုံးတင်ပြမှာပါ။ကဲရဲ့ရှုံချခံရတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့စစ်ကောင်စီအပေါ်မှာအာဆီယံအရှိတောင်အာရှနိုင်ငံများအသင်းကြီးအနေနဲ့စိတ်ရှည်မှုအတိုင်းအတာပျောက်ဆုံးနေပြီလို့ဆိုပါရယ်မြန်မာစစ်ကောင်ဆောင်တွေအနေနဲ့အာဆီယံအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်မယ်ဆိုရင်ဒီလာအတွင်းကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာအနေနဲ့ဖယ်ထုတ်ခံရနိုင်တယ်လို့မလေးရှားနိုင်ငံသားဝင်ကြီးတစ်ကအင်္ဂါနေ့ကကြေညာခဲ့ပါရယ်ဖေဖော်ဝါရီလ1ရက်ဆီယာနာတင်ပြီးတဲ့နောက်မြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြက်အတဲကိုဝိုင်းဝန်းဖြေရှင်းဖို့မြန်မာအပါအဝင်အာဆီယံအဖွဲ့ဝင်10နိုင်ငံလုံးကဘရူနိုင်းဒုတိယနိုင်ငံသားဝင်ကြီးအေရဝွန်ယူဆပ်ကိုမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးတန်တမန်အဖြစ်ဩဂုတ်လကသဘောတူရွေးချယ်ခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကအထူးတန်တမန်နဲ့ပူးပေါင်းဆောင်ရွက်ခြင်းမရှိတဲ့အတွက်စိတ်ပျက်နေတဲ့မလေးရှားနိုင်ငံသားဝင်ကြီးစီဖူဒင်အဗ်ဒူလာကအောက်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိပြုလုပ်မဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာမြန်မာကိုဖယ်ထုတ်ဖို့အကြံပြုခဲ့တာဖြစ်ပါတယ်။ဒါ့အပြင်အခြေအနေတစုံတရာတိုးတက်မှုမရှိရင်အာဆီယံထိပ်သီးစည်းဝေးမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပါဝင်ဖို့အခက်အခဲရှိလိမ့်မယ်လို့သူ့ရဲ့ Twitter မှာမလေးရှားနိုင်ငံသားဝင်ကြီးကရေးသားခဲ့ပါတယ်။အလားတူအင်ဒိုနီးရှားနိုင်ငံသားဝင်ကြီးရစ်နိုမာဆူဒီကလည်းအင်္ဂါနေ့ကအာဆီယံနိုင်ငံသားဝင်ကြီးများရဲ့အွန်လိုင်းဗီဒီယိုအစည်းအဝေးအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံမှာအခြေအနေတွေတိုးတက်လာမှုရှိတဲ့အပေါ်အာဆီယံအနေနဲ့ပုံမှန်လုံယုံလှုပ်ဆင်အတိုင်းမလုပ်သင့်တော့ဘူးလို့အဖွဲ့ဝင်နိုင်ငံတချို့ကဆွေးနွေးခဲ့ကြတယ်လို့ပြောကြားခဲ့ပါတယ်။အာဆီယံအထူးကိုယ်စားလှယ်အေရဝွန်ကိုဖမ်းဆီးခံထားရတဲ့အရက်သားခေါင်းဆောင်ဒေါင်ဆန်းစုကြည်နဲ့တွေးခွင့်ပေးမှာမဟုတ်ဘူးလို့စစ်ကောင်စီကအကြောင်းပြန်ကြားခဲ့တဲ့ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံသားဝင်ကြီးတွေကအခုလိုမှတ်ချက်ပေးပြောဆိုခဲ့ကြတာဖြစ်ပါတယ်။အာဆီယံပြည်ညင်စာတမ်းအရာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုထုတ်ပယ်ဖို့ရက်ဆိုင်ဖို့ဆိုတာမျိုးမပါဝင်ပေမဲ့အပိုက်20မှာဖော်ပြထားတဲ့အရာဆိုရင်စာတမ်းပါအချက်တွေကိုဆူဆူရွရွချိုးပေါက်တာဒါမှမဟုတ်မလိုက်နာပါကဒီကိစ္စကိုဆုံးဖြတ်ဖို့အာဆီယံထိပ်သီးအစည်းအဝေးကိုတင်ပြဖို့ပြဋ္ဌာန်းထားကြောင်းဆောင်းပါးမှာဖော်ပြထားပါတယ်ရှင်။ဒီကွတ်လို့ခေါ်တဲ့တန်တမန်ရေးမိဖက်၄နိုင်ငံအနေနဲ့မြမရေးမှာသူတို့ရဲ့ပထဝီနိုင်ငံရေးဩစာအင်အားကိုသုံးနိုင်ကြောင်းခေါင်းစဉ်နဲ့ UAsia Review Online သတင်းမှာဒေါက်တာအဇင်းအဗရာဟင်ရေးသားထားတဲ့ဆောင်းပါးကိုဆက်လက်တင်ပြမှာပါ။ American, Japan, Australia နဲ့ India စတဲ့မိဖက်၄နိုင်ငံရဲ့လုံခြုံရေးဆိုင်ရာမဟာဗျူဟာမြောက်ဆွေးနွေးပွဲဟာ2009ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးအင်ဒိုပစိဖိတ်ဒေသအတွင်းအမေရိကန်ရဲ့မဟာမိတ်တွေအပေါ်တရုတ်ရဲ့ချင်းချောက်မှုကိုတုံ့ပြန်မှုရည်ရွယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဒီကွတ်ရဲ့ဥတီချက်ဟာတရုတ်ကိစ္စဖြစ်ဆက်ပြီးရှိနေပေမဲ့ဒေတာရင်းပုံမှန်ကျင်းပတဲ့အကျိုးစီးပွားကိစ္စတွေကိုဆွေးနွေးဖလှယ်ကြတယ်လို့သူတို့ရင်ဆိုင်နေရတဲ့ပြဿနာများစွာတဲ့ကတချို့ကိုချက်ချင်းစီမံခန့်ခွဲဖို့လဲဆွေးနွေးကြတာပါ။ဒါပေမဲ့လည်းအားလုံးထက်အရေးကြီးတာကတော့မြန်မာနိုင်ငံကပြဿနာဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ဒီမိုကရေစီလိုလားတဲ့အရက်သားပြည်သူတွေကြားဖြစ်ပွားနေတဲ့ပဋိပက္ခဟာဒေသတစ်ခုလုံးရဲ့တည်ငြိမ်ရေးကိုကြီးမားတဲ့အန္တရာယ်ဖြစ်ချိန်ချောင်းနေပါတယ်ဒီမိုကရေစီလိုလားသူတွေဘက်ကိုအနောက်အစုကထောက်ခံတယ်လို့မြင်တဲ့နေရာမှာသူတို့နဲ့ဆန့်ကျင်ဘက်အဖြစ်တရုတ်ကစစ်ကောင်စီကိုအလိုလျောက်ထောက်ခံတဲ့အနေအထားတော့မရှိဘူးလို့ဆိုပါရယ်စစ်ကောင်စီအနေနဲ့ရေရှည်တည်တံ့ဖို့မရှိဘူးလို့တရုတ်အစိုးရကမြင်နေတာကြောင့်ဒေတာရင်းတည်ငြိမ်ရေးနဲ့သူတို့ရဲ့ခေတ်သစ်ပိုးလမ်းမှစီမံကိန်းရင်းနှီးမြှုပ်နှံမှုတွေအတွက်ပြဿနာဖြစ်ရှိနေတာပါ။ဒါပေမဲ့လည်းသူတို့အနေနဲ့ကြိုတင်သတိထားတဲ့အနေနဲ့ ဘက်တစ်ဘက်ကိုပေါ်ပေါ်ထင်ထင်ထောက်ခံတာမျိုးကိုရှောင်ရှားနေတာဖြစ်တယ်လို့ဆိုပါရယ်ရေပုံရအဖြစ်အခုပဋိပက္ခမှာစေအုပ်စုဘက်ကအနိုင်ရဖို့မရှိပေမယ့်အချိန်ကြာရှည်လိမ့်မယ်လို့တော့နိုင်ငံတကာလေလာစောင့်ကြည့်သူတွေဘက်ကတသက်မတ်သေးသုံးသပ်ကြတယ်လို့ဆိုပါရယ်အနည်းဆုံးတော့စစ်ကောင်းဆောင်တွေဟာတရားဝင်အစိုးရစီကအာဏာကိုထိန်းချုပ်ဖို့ကြိုးစားနေတဲ့ပြည်ပြည်သူအများစုကစေအုပ်စုကိုခုခံတွန်းလှန်သွားဖို့ရှိနေကြောင်းစောင်းမမှာဖော်ပြထားပါရယ်ရှင်နောက်ဆုံးအနေနဲ့တင်ပြမှာကမြမစီးပွားရေးကြာဆင်းနေတာနဲ့အမျှခရစ်တိုဒီဂျစ်တယ်ငွေကြေးစနစ်ဟာနိုင်ငံရဲ့ဗန္ဒာရေးဆိုင်ရာအကျက်အတဲလွတ်မြောက်ရာလမ်းကြောင်းအဖြစ်တချို့ကမြင်ကြရတယ်ဆိုတဲ့ခေါင်းစဉ်နဲ့ KR Asia Digital Media သတင်းအွန်လိုင်းမှာဖော်ပြထားတဲ့စောင်းပါဖြစ်ပါတယ်။ဖေဖော်ဝါရီလဆရာနာတင်ပြီးတဲ့နောက်စစ်ကောင်စီရဲ့အကြမ်းဖက်ဖမ်းဆီးနှိမ်နှင်းမှုတွေကနေလွတ်မြောက်ဖို့ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာသူတွေတဲ့ဆိုရှယ်မီဒီယာမှာလူသိများတဲ့ကိုဝင်းကိုကိုအောင်အကြောင်းဖော်ပြထားရမှာဖန်ရန်ထုတ်ခံထားရပြီးဘဏ်အကောင့်တွေလည်းတင်းခံထားရသူတအုပ်အနေနဲ့ဘဏ်ကောက်ရောက်ချိန်မှာလက်ထဲပတ်စံမရှိပေမဲ့2000ခုနှစ်အစောပိုင်းကာလဒီဂျစ်တယ်ငွေကြေးတစ်ခုဖြစ်တဲ့ Bitcoin ဒေါ်လာ100ကိုဝယ်ထားတဲ့အတွက်ဘဏ်ကောက်မှာနေဖို့သူပြန်ရောင်းချိန်မှာဒေါ်လာ900ရရှိခဲ့တာဟာအတော်လေးကိုအထောက်အကူဖြစ်ခဲ့ကြောင်းအစာချီရေးထားပါတယ်။ကိုဝင်းကိုကိုအောင်လိုပဲမြန်မာအတော်များများဟာဗဟိုချုပ်ကင်မှု short ချထားတဲ့ Bitcoin လို Digital ငွေကြေးအရောင်းအဝယ်တွေကိုလွန်ခဲ့တဲ့နှစ်အနည်းငယ်ကစတင်ဆန်းသက်လုပ်ကင်ခဲ့ကြတယ်လို့ဆိုပါတယ်။ဒါပေမဲ့လည်း2020ပြည့်မီလမှာမြန်မာဗဟိုဘဏ်ကနေနိုင်ငံတွင်းမှာ cryptocurrency ကိုသုံးခွင့်မပြုကြောင်းကြေညာခဲ့တယ်လို့ပြည်သူတွေအနေနဲ့digital ငွေကြေးအရောင်းအဝယ်တွေကိုရပ်တန့်ဖို့လဲတိုက်တွန်းခဲ့တယ်လို့ဆိုပါတယ်။ပြပရောက်မြန်မာအုပ်စုတစုကနေမြန်မာဗဟိုဘဏ်ထိန်းချုပ်မှုနဲ့စစ်ကောင်စီအုပ်ချုပ်မှုကိုကျော်လွှားနိုင်တဲ့ digital ငွေကြေးစနစ်ကိုဖန်တီးဖို့မျှော်လင့်ချက်နဲ့ MYD မြန်မာဒေါ်လာစီမံကိန်းကိုစတင်ခဲ့တယ်လို့ဆိုပါတယ်။မြန်မာဒေါ်လာကိုနာနိုးလို့ခေါ်တဲ့2015ခုနှစ်ကဖန်တီးခဲ့တဲ့တတိယမျိုးဆက် cryptocurrency digital ငွေကြေးစနစ်ပေါ်မှာအခြေခံထားပြီးအမေရိကန်ဒေါ်လာ9000နဲ့စတင်ရင်းနှီးမြှုပ်နှံခဲ့ကြောင်းလဲအမည်မဖော်လိုတဲ့မြန်မာဒေါ်လာစီမံကိန်းမှာပါဝင်သူတဦးက KR Asia ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။မြန်မာဒေါ်လာနာနိုဟာ Bitcoin လိုအခြား cryptocurrency တွေနဲ့ဆင်တူပြီး110ဘီလီယံကွိုင်းတန်ဖိုးထိကန့်သက်ထားတယ်လို့သူကပြောပါတယ်။အာနာသိန်းကြီးတစ်လအကြာကလေးကမြန်မာဒေါ်လာဒီဂျစ်တယ်ငွေကြေးစီမံကိန်းကိုစတင်ခဲ့ကြောင်းအဲ့ဒီလူကပြောကြားခဲ့တယ်လို့ဆိုပါတယ်။ MYD လို့ခေါ်တဲ့ Digital မြန်မာဒေါ်လာစီမံကိန်းရဲ့စက္ကူဖြူစာရင်းအရ MYD ဟာမြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးကိုပံ့ပိုးဖို့လှုပ်ထားတဲ့လွတ်လပ်တဲ့တတိယမျိုးဆက် cryptocurrency ဖြစ်တယ်လို့ဆိုပါတယ်။အခုလို MYD ရဲ့ digital coin တွေကိုလက်ဝယ်ထားရှိဖို့ဆိုရင်သုံးဆဲသူတွေအနေနဲ့ Google Play Store နဲ့ Apple App Store application တွေမှာ MYD အကောင့်ဖွင့်ဖို့လိုအပ်ကြောင်းလည်းစောင်းမမှာဖော်ပြထားပါတယ်ရှင်
။ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
မင်းချင်းနိုင်စီစဉ်တင်ဆက်ခဲ့တဲ့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြခဲ့တဲ့မြန်မာသတင်းဆိုင်ရာကောက်နှုတ်တင်ပြချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းဖတ်ဆင်ခဏတစ်ခုဖြစ်တဲ့မြန်မာပြည်ကပေးစာကိုနားဆင်ရအောင်ပါ။မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်ဘေးရေကင်းရှင်ပြမင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်ပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တော်ရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါသေး။ဒီတစ်ပတ်တော့တော်ရရှင်တွေအတွက် Messenger မှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကျမတို့ရဲ့ post တွေအောက်မှာ comment ရေးလာကြတာနောက်ပြီးတော့အခုတလောတော်ရရှင်တွေတော်တော်များများကျမတို့ရဲ့ email ကိုလည်းစာတွေရေးပြီးတော့ပို့ကြတာတွေရှိပါတယ်ရှင်။အဲ့စာတွေကိုကျမပြန်ကြားပေးသွားချင်ပါသေး။မင်္ဂလာပါ VOE မြန်မာပြည်ကပေးစာများအစီအစဉ်ကိုစာရေးမယ်ရေးမယ်နဲ့အခုကာလသတင်းတွေဖတ်ရတခြားသောကိစ္စတွေနဲ့မရေးပြတာအခုတော့ပထမဦးဆုံးချင်းရေးလိုက်ပါပြီဗျာဆိုတဲ့တော်ရရှင်ကိုနေသူရင်ကတော့အရင်တစ်ခေါက်ရွှေဝါရောင်တော်လန်ရေးဖြစ်ချိန်လောက်ကစပြီးတော့ VOE ကိုနားဆင်လာပုံပါ
။ဗ
VOA ကိုရေဒီယိုကနေနားဆင်ခဲ့တာ2009ကနေ2010အထိပေါ့။နောက်အင်တာနက်အဆင်ပြေလာတော့ရေဒီယိုနဲ့ဝေးခဲ့ရကနေဖေဖော်ဝါရီ1ရက်နေ့မှာပြန်ဝယ်ပြီးအင်တာနက်မရရင်ရေဒီယိုအင်တာနက်ရရင် Facebook ကနေအမြဲနားဆင်ဖြစ်ပါတယ်။သတင်းကဏ္ဍဆုံဆုံလင်လင်နဲ့မအေးတနာကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာမှာအစီအစဉ်မှာလည်းလက်ရှိအခြေအနေတွေနဲ့ကိုက်ညီတဲ့သတင်းလေးတွေလွှင့်ပေးလို့ကြီးစုပါဗျာ။ကျွန်တော်နှစ်ခုတောင်းဆိုချင်ပါတယ်။ပထမတစ်ခုကဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်နဲ့ဦးကျော်ဇန်သာတို့ရဲ့မြမာရေးသုံးသက်ချက်တွေကို Facebook မှာဗီဒီယိုအပိုင်းသက်သက်ထပ်တင်ပေးပါအောင်ခင်ဗျာနောက်တစ်ခုကတော့ RCSS နဲ့ SSBB တာဝန်ရှိသူတွေကိုလက်ရှိအခြေအနေတွေအချင်းချင်းတင်းမာမှုတွေနဲ့ပတ်သက်လို့မိုင်းအင်ဂျင်နီယာဖြစ်ဖြစ်ကိုကျော်ကျော်သိန်းဖြစ်ဖြစ်အင်တာဗျူးပေးပါအောင်ဗျာသူတို့နှစ်ဦးအင်တာဗျူးတွေကတည်တင်တာတွေနဲ့ထပ်တူကြအောင်မေးနိုင်လို့ပါကျေးဇူးပါဗျာ
ကိုနေသူရိမင်းမြန်ရဲ့အစီအစဉ်မှာမေးပေးဖို့ပြောလာပါတယ်ဟုတ်ကဲ့သူတို့ကိုပြောပြပါမယ်ရှင်။ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်လေးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ဦးကျော်ဇန်သားရဲ့မြမရေးသုံးသက်ချက်တို့ကိုလည်း Facebook မှာ Video ပိုင်းနဲ့တသက်တင်ပေးပါဆိုလို့သူတို့အစီအစဉ်တွေကကျမတို့ Radio မှာထုတ်လွှင့်တဲ့အစီအစဉ်လေးဖြစ်ပါလေ။အကြောင်းမလို့ Video နဲ့တင်ပေးဖို့ Video ကျမတို့ဒီ Video အစီအစဉ်မဟုတ်ပါဘူးနော်။အခုသူတို့အစီအစဉ်တွေကိုကိုနေသူရင်တို့ရုံမြင့်တန်ကြားကလည်းကြည့်နေလို့ရတယ်ဆိုတော့ကကျမတို့ကဒီ radio on television ဆိုပြီးတော့ကျမတို့ radio ထုတ်လွှင့်ချက်ကိုရုပ်မြင်သံကြားမှာထုတ်လွှင့်ပေးတာဖြစ်လို့ပါ။ဒါကြောင့်မို့ကျမတို့သတင်းကြေညာတဲ့သူတွေ live ထုတ်လွှင့်ပေးတာတွေကိုမြင်နိုင်ပါတယ်။ဒါမဲ့လေခုနကတော့ကျမပြောသလိုပဲဟိုဦးအောင်ခင်မြမအရေးသုံးသက်ချက်နောက်ပြီးတော့ဒီအန်ကကျော်ဇန်သားရဲ့မြမအရေးသုံးသက်ချက်နောက်တစ်ခုကျမရဲ့ဒီမြမပြီကပေးစာများဒီလိုအစီအစဉ်တွေကတော့ကျမတို့ radio တက်တဲ့အတွက်ဖန်တီးတဲ့အစီအစဉ်တွေဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ဒီအစီအစဉ်ဒီမှာဆိုရင်တော့ဗီဒီယိုမရှိပါဘူးရှင်။ဒါကြောင့်မလို့ဗီဒီယိုကိုတသက်တင်ပေးလို့မရပါ။ဒါပေမဲ့လည်း Facebook မှာတော့ဒီအစီအစဉ်တွေကိုပြန်ပြီးနားထောင်လို့ရပါတယ်နော်။ဒါနဲ့ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုရေဒီယိုရောရုပ်မြင်သံကြားအစီအစဉ်တွေကိုပါလူလူမိတ်ဆွေဆိုတဲ့ရုပ်သံလိုင်းကနေအချိန်မရွေးဖမ်းယူကြည့်ရှုနိုင်တာအားလုံးသိပါရယ်နော်ဒီမှာကိုကျော်မင်းထွန်းဆိုတဲ့တော်ရရှင်ကလူလူမိတ်ဆွေရုပ်သံလိုင်းကိုဘယ်လိုဖမ်းရမလဲလို့မေးလာပါတယ
်မင်္ဂလာပါ VOE ကျွန်တော်က VOE ကိုရေဒီယိုကနေမနေ့တိုင်းအမြဲနားထောင်နေကြပါ VOE အဖွဲ့သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေ VOE နဲ့ RFA ကနေထုတ်လွှင့်နေတဲ့လူလူမိတ်ဆွေအစီအစဉ်ကို PSI စက်ကနေကြည့်လို့ရနိုင်တယ်လို့သိရပါတယ်ကြည့်လို့ရအောင်ဘယ်လိုလိုင်းထည့်ရမလဲဆိုတာမသိလို့ပါဗီဒီယိုကနေလိုင်းထည့်နည်းကြေညာပေမဲ့မမှတ်မိတော့ဖုန်းနဲ့အတန်ဖန်းထားပါတယ်အတန်ကမကြည့်တော့အဆင်မပြေဘူး VOE ရေဒါကြောင့်အဆင်ပြေမယ်ဆိုရင်လူလူမိတ်ဆွေရုပ်တန်လိုင်းကိုလိုင်းထည့်နည်းလေးပုံလေးနဲ့ပြပြဒါမှမဟုတ်စာနဲ့ပေးဖို့ကူညီပါအောင် VOE ရေဂျေဇူးမမေ့ပါဘူးနော်VOE ရဲ့အကူအညီကိုစောင့်နေပါမယ်
။ဟုတ်ကဲ့ကိုကျော်မင်းထွန်းရေဘလို့ line ထည့်ရမလဲမေးလာလို့ line ထည့်ပုံကိုတော့ကျမလုံးဝမသိတာပါ။ဒါမဲ့ line တွေကိုပြန်ပြီးတော့ပြောပြပေးနိုင်ပါသေး။ line ထည့်နည်းကြောင်းကြတာလဲကြားလိုက်တယ်လို့ဒီတော်ရရှင်ပြောလာလို့ကျမစိတ်ထင်တော့ line တွေကိုဘလို့ရိုက်ပြီးတော့ထည့်ရမလဲဆိုတာထက် line number တွေကိုပြန်သိကျင်တယ်လို့ယူဆမိပါတယ်။ကျမတို့လူထုမိတ်ဆွေရုပ်တန် line ကိုဖမ်းယူကြည့်ရှုကျင်တယ်ဆိုရင် Utelsat 70B Asia Pin Juru channel number က101ဒါမှမဟုတ်ရင်လဲ Tiger 6 Juru channel number က123ဖြစ်ပါတယ်ရှင် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကိုကျွန်မ download frequency တို့ဘာလို့ပေါ့နော်အဲ့ဒါတွေကိုကျွန်မ online ကပို့ပေးလိုက်ပါမယ်ကျွန်မတို့ရဲ့ VOE အဓိကပင်မ internet စာမျက်နှာဖြစ်တဲ့ burmese.voenews.com ဆိုတဲ့ကျွန်မတို့ရဲ့ internet စာမျက်နှာမှာလည်းတွားကြည့်နိုင်ပါတယ်အဲ့ကျမတို့ရဲ့အဓိကပင်မ internet ဆာမျက်နှာကိုရောက်ပြီဆိုရင်ဒီထိတ်ဆုံးမှာကို radio နဲ့ရုပ်သံအချက်လက်များဆိုတဲ့နေရာလေးရှိပါတယ်။အဲ့နေရာလေးကိုသွားနှိပ်လိုက်တာနဲ့ကျမတို့လူလူမိတ်ဆွေအစီအစဉ်ကနေထုတ်လွှင့်ပေးတဲ့အစီအစဉ်စရာနောက်ပြီးတော့ကျမတို့ရဲ့ဒီလူလူမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုနိုင်တဲ့ခုနကတော့လူလူဖမ်းယူမှုအသေးစိတ်အချက်လက်တွေကိုကျမတို့ရေးပြီးတော့တင်ထားပေးပါတယ်ရှင်။ဖမ်းယူကြည့်ရှုမှုအဆင်ပြေပါစေလို့ဆုတောင်းပါတယ်။ကျမတို့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုဝိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးသားလာကြတဲ့စာရီတွေကတချို့ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။ပြည်သူတွေအားလုံးငန့်နေကြပါပြီလို့ရေးလာတဲ့သောရရှင်ကတော့
VOE ရေးပြည်သူတွေငန့်နေကြပါပြီဗျာ စစ်အာဏာသိမ်းမှုကြီးရဲ့နောက်ဆက်တွဲဆိုးကျိုးကြီးတွေပေါ်ရှိတာလေးတွေထုတ်ရောင်းကြပေါင်းကြနှံကြချမ်းမြေလေးတွေပိုင်းဖြတ်ရောင်းကြရောင်းစရာပေါင်းစရာမရှိသူတွေကတောင်းစားကြဖြစ်နေကြပါပြီဒါတွေဟာလက်တလောအစဉ်ပြေကြပေမဲ့ရေရှည်မှာမဖြစ်နိုင်ပါဘူးစီဝါကြီးတွေကလည်းအကြီးအကျယ်ကြာဆင်းနေသလိုတနေ့တနေ့ဈေးဥမပေါက်တဲ့နေ့တွေထောင်ကနန်းချက်ဖို့လောက်ရာကနန်းချက်ဖို့လောက်ပဲရောင်းရတဲ့အခြေခံဈေးတွေဘဝကျောင်းတွေပိတ်ထားတော့ပိုဆိုးပါတယ်။ကုန်စည်နှုန်းတွေကလည်းခေါင်ခိုက်အောင်တက်နေပါပြီ။ဒီလိုသာနိုင်ငံရေးအခြေအနေဆိုးွားနေမယ်ဆိုရင်တော့ပြည်သူတွေရဲ့ဘဝတိုင်းပြည်အခြေအနေဟာမတွေးဝင့်စရာပါပဲ
။အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးဒီသောရရှင်ရေးလာတာပါ။နောက်ထပ်သောရရှင်တစ်ယောက်ကတော့မင်္ဂလာပါမယ်ရေးသနာကျောင်းနဲ့တကွာ view ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးဘေးရန်ကင်းဝေးပြီးတော့ကျန်းမာကြပါစေတဲ့။ကျွန်တော်ကတော့ကချင်တိုင်းသားအောင်ပဒန်းဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုမျိုးလွတ်လွတ်လပ်လပ်ရေးပြလာပါတယ်
။မင်္ဂလာပါမယေတနာကျော်နဲ့တကွ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးဘေးရန်ကင်းဝေးပြီးကျန်းမာကြပါစေ။ကျွန်တော်ကအောင်ပဒန်းပါကချင်တိုင်းရင်းသားပါ။ကျွန်တော်ပြောချင်တာကဗမာတပ်မတော်ဆီယနာတိမ်ပြီးတော့အပြစ်မဲ့ပြည်သူပြည်သားတွေကိုမတရားဖမ်းဆီးနှင်ပန်းနှိပ်စက်တပ်ဖြတ်တာအခုမှမဟုတ်ပါဘူး။ဗမာတပ်မတော်ရဲ့အခုလိုမျိုးလူသားမဆန်စွာဖမ်းဆီးနှင်ပန်းနှိပ်စက်တာကျွန်တော်တို့ဒိုင်းရင်းသားဒေသတွေမှာဟိုးလွတ်လပ်ရေးမရခင် BIA ခေတ်မာဆာလာခေတ်နာဝတာနာဖခေတ်ကနေယနေ့ထိတိုင်မှာအခုလိုမျိုးတပ်မတော်ရဲ့လူသားမဆန်မှုကိုမျိုးပြနေဗမာဒိုင်းရင်းသားတွေပါထိတွေ့ခံစားကြရတဲ့အတွက်ကြံဗမာမဟုတ်တဲ့ဒိုင်းရင်းသားတွေကိုကိုချင်းစာနာမိကြမယ်လို့မျှော်လင့်ပါတယ်မျိုးပြနေဗမာတွေကအခုမှခံစားကြရတာပါကျွန်တော်တို့ဒိုင်းရင်းသားတွေကခေတ်အဆက်ဆက်ခံစားခဲ့ကြရတာပါ
အခုလိုမျိုးစစ်အစိုးရရဲ့ဒီရဲရဲစစ်စစ်ဖိနှိပ်မှုတွေကိုခံနေရတာအခုမှမဟုတ်တော့ပါတဲ့မြန်မာတွေအခုမှသိလို့ပါကျွန်တော်တို့တိုင်းသားဒေသတွေမှာဖြစ်နေတာကြားလာပါပြီဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါဒီတစ်ခါမှတော့မြန်မာပြည်တနေတပြားလူတွေအားလုံးတက်တေဖြစ်နေကိုယ်တိုင်ကြုံတွေ့လိုက်ရတယ်ဆိုပြီးလည်းပြောနေကြပါတယ်နော်သောရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရက်ချင်ပါတယ်ဒေတောင်းလာတဲ့သောရရှင်တွေကိုဆက်ပြီးအလှည့်ပေးချင်ပါတယ်ရှင်ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြန်မာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော် VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့အခုဒေးတောင်းလာတဲ့သောရရှင်တွေအတွက်အချိန်ပေးချင်ပါတယ် VOA အဖွဲ့သားတွေအားလုံးကိုယင်းနေ့အမျှချစ်ခင်လျက်ပါကျွန်တော်ယင်းနေ့မှာခံစားနေရတဲ့သတင်းလေးတောင်းကျင်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့မိုးမိုးဖြစ်ပါတယ်အခုတော့သူအဝေးတနေရာကိုရောက်နေပါတယ်တဲ့သူကအဝေးရောက်မိတ်ဆွေတွေအားလုံးအတွက်ဇော်ဝင်းထွတ်တီဆိုထားတဲ့ကောင်းငင်မေမေဆိုတဲ့သချင်းလေးနဲ့မြစ်တာဒီလက်ဆောင်ပါခြင်းပါတယ်တဲ့ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့သချင်းလေးကိုအားလုံးအတွက်မြစ်တာဒီလက်ဆောင်ဖွင့်ပြပေးခြင်းပါတယ်နော်ဇော်ဝင်းထွတ်တီဆိုထားတဲ့ကောင်းငင်မေမေဆိုတဲ့သချင်းကိုအဝေးရောက်မိုးမိုးနဲ့သူတေးတောင်းပေးတဲ့သူတွေအားလုံးနောက်ပြီးတော့ VOA ပရိသတ်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါစို့
Yeah.
ီဆိုထားတဲ့ကောင်းကင်ဘုံလေးဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွေနေညာပိုင်းနဲ့တင်းနှင်းလာနေမတဲ့ပိုင်းအခြေအနေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျွန်တော်တို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်ရဲ့အားလုံးရှင်လန်းချမ်းသာကြပါစေ
麦衣丹娜就西森丁设定妈妈比卡比萨德林巴辛甘娜古纳辛给亚拉皮巴里辛阿库阿罗德林瑞德卡杜达巴辛甘娜古纳辛亚昂巴迪德林巴马罗格巴詹马耶普耶 WHO 卡比内尤尼塞巴文库拉达马卡普耶里布瑞比妈妈尼甘马库比90ကောက်ွယ်စည်းထိုးတဲ့လုပ်ငန်းအရှိန်မြင့်ဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေကြောင်းကုလသမဂ္ဂအဖွဲ့တွေကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အဲ့ဒီသတင်းတွေထဲမှာပါတဲ့ဂါဘီဆိုတဲ့အဖွဲ့အကြောင်းမညွညွလွင်ပြောပြပေးထားပါတယ်ရှင
်။Global Alliance for Vaccines and Immunization အတူကောက် Gavi လို့ဆိုတဲ့အဖွဲ့ဟာကမ္ဘာအနှံ့ငါနိုင်ငံတချို့မှာလိုအပ်နေတဲ့ကာကွယ်ဆေးတွေရရှိနိုင်မှုတခြားအဖွဲ့အစည်းကြီးတွေပုဂ္ဂလိကလူပုဂ္ဂိုလ်တွေနဲ့မိဖက်ပြုကူညီပေးနေတဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်လူသားရေးယောဂဘေးဆိုးတွေကအကာအကွယ်ပေးနိုင်မဲ့ကာကွယ်ဆေးတွေကိုသာရူညီမျှရစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အဓိကဆောင်ရွက်နေတာဖြစ်ပြီးအခုချိန်ထိဆိုရင်မြန်မာနိုင်ငံအပါအဝင်ဆင်းရဲတဲ့နိုင်ငံစီးပွားရေးတိုးတက်မှုနှိမ့်ွက်တဲ့နိုင်ငံတွေကကလေးငယ်ပေါင်းတန်း800ကျော်အတွေ့လိုအပ်တဲ့ကာကွယ်ဆေးတွေကိုကူညီပံ့ပိုးပေးနိုင်ခဲ့တဲ့အပြင်အနာဂတ်မှာတည်ဆုံနိုင်ပွဲရှိတဲ့လူအသက်ပေါင်း14သန်းကျော်ရဲ့အသက်တွေကိုလည်းကာကွယ်နိုင်ခဲ့တယ်လို့ဂါဘီကပြောဆိုထားပါတယ်။2009မှာစတင်ပြောင်းလဲတဲ့ဂါဘီဖွဲ့ကြီးမှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ UNICEF ကမ္ဘာ့ကလေးများရန်ပုံငွေအဖွဲ့ကမ္ဘာ့ဘဏ်Bill and Melinda Gates Foundation တို့ကအဓိကဦးဆောင်ပါဝင်ပြီးအလှူရှင်နိုင်ငံတွေကအစိုးရတွေအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေပုဂ္ဂလိကအလှူရှင်တွေစေဝါထုတ်လုပ်တဲ့ကုမ္ပဏီကြီးတွေသုတေသနအေဂျင်စီတွေနဲ့လက်တွဲပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ဂါဘီရဲ့လုပ်ငန်းစဉ်တွေကိုကြီးကြပ်ရေးဆွဲအကောင့်ထည့်ဖို့လှုပ်ဆောင်မှုအတွေ့ဥက္ကဋ္ဌတဦးနဲ့အုပ်ချုပ်မှုဘုတ်အဖွဲ့ဝင်18ဦးရှိပါတယ်။ဒီထဲမှာ UNICEFWHO, World Bank နဲ့ Bill and Melinda Gates Foundation တို့ဟာအမြဲတမ်းပုတ်အဖွဲ့ဝင်တွေဖြစ်ပြီးကျန်တဲ့နေရာတွေကိုတော့တခြားပါဝင်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကနေရွေးချယ်ကြပါတယ်။ Gavi အနေနဲ့2014ကနေ2019အတွင်းစုံစုနာမိခံယောဂါ၊ကြက်ညာ၊အသေးရောင်အတဝါဘီပို Hemophilus Influenza Type B HIV Bacteria ကြောင့်ဖြစ်တဲ့ဖျားနာယောဂါစတဲ့ကူးစက်ယောဂါ၅မျိုးကိုကာကွယ်ပေးနိုင်မဲ့ Pentavalent Vaccine လို့ခေါ်တဲ့ကာကွယ်ဆေးကိုနိုင်ငံပေါင်း83နိုင်ငံကကလေးငယ်ပေါင်း
918တန်းကိုထိုးပေးနိုင်ခဲ့ပါတယ်။ဒါအပြင် DTP3 လို့ခေါ်တဲ့စုံစုနာမေးခိုင်နဲ့ကြက်ညာ၃မျိုးပေါင်းကာကွယ်ဆေးကိုလည်းကမ္ဘာစီးရဲတဲ့နိုင်ငံပေါင်း68နိုင်ငံကကလေးငယ်တွေကိုထိုးနှံပေးခဲ့တာပါ။ကာဗီဟာကမ္ဘာအနှံ့ကကူးစက်ရောဂါတွေကာကွယ်နိုင်မဲ့ကာကွယ်ဆေးလိုအပ်တဲ့ကလေးငယ်တွေအတွက်သာမကအရွယ်ရောက်ပြီးသူတွေအတွက်လည်းလိုအပ်တဲ့ကူးစက်ရောဂါကာကွယ်ဆေးကူးစက်ရောဂါကြောင့်နောက်ဆက်တွဲဖြစ်ပေါ်လာတဲ့ကျန်းမာရေးစောင့်ရှောက်မှုတွေအတွက်လည်းအကူအညီပေးနေတာဖြစ်ပါတယ်။လက်တလုံးမှာလည်းကိုဗစ်ကာကွယ်ဆေးထောက်ပံ့မှုအစီအစဉ်ကြီးတစ်ခုဖြစ်တဲ့ COVAX အစီအစဉ်မှာကာဗီဟာအရေးအကြီးဆုံးကဏ္ဍကနေပါဝင်ပြီးအရေးပါတဲ့တောက်တိုင်ကြီးတစ်ခုဖြစ်ရှိနေတာပါ။အခုဆိုရင်ဂါဗီရဲ့ကူညီထောက်ပံ့မှုတွေကြောင့်ကမ္ဘာပေါ်ကကလေးလူဦးရေတဝက်နီးပါးဟာကူးစက်ရောဂါဖြစ်ပွားမှုနဲ့ကူးစက်ရောဂါကြောင့်သေဆုံးရမှုတွေကနေကာကွယ်ပေးနိုင်ခဲ့ပြီလို့လည်းပြောဆိုထားပါတယ်ရှင
်။မညညလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှင်လာနေ့ထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးပါမယ်ရှင်။
ဥရောပနိုင်ငံရေးသမားတွေအနေနဲ့ဖန်လုံရင်တန်းငွေလျှော့ချရဲ့အပါအဝင်ကမ္ဘာကြီးပုံလွှဲလာမှုတွေတည်တည်ချာချာမူဝါဒတွေချလာအောင်တွန်းအားပေးတဲ့အနေနဲ့ကုလသမဂ္ဂရဲ့ဥရုဂျားရီဆိုင်ရာညီလာခံမတိုင်ခင်ပြုလုပ်တဲ့ဆန္ဒပြပွဲမှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကလမ်းမတွေပေါ်မှာလူပေါင်း2000ကျော်လောက်ချီတက်ဆန္ဒပြကြတာပါ။အောက်တိုဘာ31ရက်ဂလတ်စကိုမှာကျင်းပမဲ့ကုလသမဂ္ဂဥရုဂျားဒီဆိုင်ရာညီလာခံမတိုင်ခင်အကြီးမားဆုံးဆန္ဒပြပွဲဖြစ်လာစေဖို့ရည်ရွယ်ပြီး Greenpeace, Oxfam, ကုန်သွယ်ရေးသမဂ္ဂတွေနဲ့တဘာဝဝန်ကျင်ဆိုင်ရာအပါအဝင် NGO အဖွဲ့ပေါင်း80လောက်ကကျင်းပပြုလုပ်တာဖြစ်ပါတယ်။ထိုင်ဝမ်နေနဲ့တရုတ်ပြည်မကြီးကိုဘယ်တော့မှဒုထောက်မှာမဟုတ်သလိုထိုင်ဝမ်ဒီမိုကရေစီအတွက်လည်းကာကွယ်သွားမှာဖြစ်တယ်လို့ထိုင်ဝမ်သမ္မတဆိုင်ဝမ်ကတင်းနှွေနေမှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းတရုတ်စစ်လေယာဉ်တွေထိုင်ဝမ်လေကြောင်းကာကွယ်ရေးဇုံတွေကိုကျူးကျော်ဝင်ရောက်ပြန်တန်းခဲ့ပြီးတဲ့နောက်မှာအခုလိုပြောဆိုလိုက်တာပါ။လူဦးရေ23သန်းရှိပြီးကိုပိုင်အုပ်ချုပ်နေတဲ့ထိုင်ဝမ်ဟာတရုတ်အာဏာပိုင်တွေရဲ့ကျူးကျော်ရန်စက်ချင်းချမှုကိုမကြာခဏဆိုသလိုခံနေရတာဖြစ်ပါတယ်။တရုတ်ကထိုင်ဝမ်ဟာသူတို့ရဲ့နယ်မြေအစိတ်ပိုင်းတစ်ခုဖြစ်ပြီးတနည်းမှာထိုင်ဝမ်ကိုပြန်လည်သိမ်းပိုက်မှာဖြစ်တယ်လို့လူအရင်အင်အားသုံးသိမ်းပတ်သွားမယ်လို့ပြောကြားထားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းမှာရ ेंजर ခေါင်းဆောင်မိုဟစ်ဦးလာအသက်ဖြတ်ခံခဲ့ရတဲ့နောက်ပိုင်းအထူးစစ်စင်အစိတ်ပိုင်းတစ်ခုအနေနဲ့လွန်ခဲ့တဲ့3ရက်အတွင်းဒုက္ခသည်စခန်းတွေမှာဝင်ရောက်ရှာဖွေဆင်းနှင်းမှုတွေကနေဖမ်းဆီးထားသူ16ယောက်ရှိတယ်လို့အထူးစစ်စင်ရေးကိုကြီးကြပ်တဲ့အရေးယာရှိကပြောပါတယ်။ဒါပေမဲ့အခုဖမ်းဆီးထားသူတွေဟာဦးလာအသက်ခံမှုနဲ့ပတ်သက်မှုမရှိတယ်လို့ဒုက္ခသည်စခန်းတွေမှာလည်းအာဆာအဖွဲ့လှုပ်ရှားမှုမရှိဘူးလို့ပြောပါတယ်။ထိုင်းနိုင်ငံသားတဦးရဲ့အကူအညီနဲ့ထိုင်းနိုင်ငံထဲနေဆက်ဖြတ်ချော်ပြီးတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား၈ဦးကိုထိုင်းစစ်တပ်နဲ့ရဲပူးပေါင်းတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာဖမ်းဆီးလိုက်ပါတယ
်။နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်ရှင်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ပါတယ်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းထိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်လက်ကြည်သာရှိကြပါစေရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမ Thank you type ပါ
This program has come to you from